အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုရုရှားကနေကမကထလုပ်ပြီးနိုဝင်ဘာ9ရက်နေ့မှာကျင်းပပေးမှာဖြစ်ပြီးဆွေးနွေးပွဲကိုအာဖဂန်အစိုးရနဲ့တာလီဘန်လက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေပါတက်ရောက်မယ်လို့ရုရှားနိုင်ငံချမ်းရေးဌာနကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီနဲ့တာလီဘန်တို့ကသူတို့ရဲ့ကိုယ်စားလှယ်တွေကိုအစည်းအဝေးဆစ်လွတ်ဖို့သဘောတူခဲ့တယ်လို့လည်းရုရှားအစိုးရကပြောပါတယ်။ဒါဟာဒိုဟာကတာလီဘန်လှုပ်ရှားမှုဆိုင်ရာနိုင်ငံရေးရုံးကနေကိုယ်စားလှယ်အဖွဲ့အနေနဲ့ပထမဆုံးချိန်ဖြစ်နိုင်ငံတကာဆွေးနွေးပွဲအဆင့်မျိုးကိုတက်ရောက်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ရုရှားဆိုရကခုလိုကြေညာခဲ့ပေမယ့်အာဖဂန်နိုင်ငံခြားရေးရုံးကတော့ဒီဆွေးနွေးပွဲကိုအာဖဂန်ဆိုရဘက်ကတက်မတက်အတည်ပြုချက်ကိုမပေးသေးပါဘူး။ဆွေးနွေးပွဲနဲ့ပတ်သက်ပြီးရုရှားအရာရှိတွေနဲ့ညှိနှိုင်းနေစေဖြစ်ကြောင်းလည်းပြောပါတယ်။ရုရှားဆိုရကတော့သူတို့ဟာအမေရိကန်ပြည်ထောင်စုနဲ့အတူအိန္ဒိယ၊အီရန်၊တရုတ်၊ပါကစ္စတန်နဲ့အရင်ဆုံးဖြစ်ပြည်ထောင်စုထဲမှာပါတဲ့အလေအာရှကနိုင်ငံ၅နိုင်ငံကကိုယ်စားလှယ်တွေပါတက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့ပြောကြားထားပါတယ်။